ကီနီပီနယ်ဖရူဆူမြို့နယ်နောက်ဖက်ချမ်းကဟိုယာကြီးရွာအုပ်စုလီခူပရာကြီးရွာကိုစစ်ကောင်စီကဇွန်လ21ရက်မနေ့ည7:00ခွဲလောက်ကလေရင်နဲ့ဘုံကျဲခဲ့တယ်လို့စစ်ရှောင်ကူညီသူတူက VOA ကိုပြောပါတယ
်ဟိုယာကြီးရွာအုပ်စုမှာရှိတဲ့ဒီလီခူပရာကြီးရွာပေါ့နော်အဲအဲ့မှာကျဲသွားတယ်လीနော်ဒီအဲ့ဒီရွာတရွာမှာပေါ့ဒီဒီခိုင်မရှိဘူးဆိုတဲ့ဟာတော့သိရတယ်ပေါ့နော်အဲ့ဒါအဲ့တော့တီးထားရတယ်ဟုတ်အဲ့ဒီရွာကလေစမားမတိုင်းပြောဖုန်းလိုင်းမမိဘူးတလားပေါ်လာမမိတော့ဒီနေမှာပဲတော့ကြီးကြတယ်ပေါ့နော်ချင်းကြီးလေကျွန်တော်တို့လူလဲဒီနေမှာပဲတော့ကြီးတယ်ချင်းကြီးဖြစ်နေတယ်ပေါ့နော်ကျွန်တော်ဒီစိတ်တော့ကျွန်တော်မတီးရသေးဘူ
းကီနီလူခွင့်ရေးတီထောင်သူကိုပညာကလည်းလီခူပရာကြီးရွာလေရင်နဲ့ဘုံကျဲခံရတဲ့အကြောင်းကိုအတည်ပြုပါတယ်လူထိခိုက်မရှိပေမဲ့နေအိမ်ပျက်စီးမှုတချို့ရှိတယ်လို့သူကပြောပါတယ်
ရင်ကဘုံလန်ကျတဲ့အိမ်လေးလုံးထိခိုက်တယ်ပေါ့နော်ဆူဆူဝပစ္စည်းတွေက၃လုံးထိခိုက်ပစ္စည်းတွေတလုံးကတော့အနေချင်းပေါ့နော်အာလူကတော့မထီပေါ့နော်ကျဲတဲ့နေရာကခွေရကျေရအောက်စုတက်ကလီဤလီခုပရာဆိုတဲ့ကျေရပါအဲ့ဒီနေရာကတော့လေတိုက်ပွဲမရှိဘူးပေါ့နော်အဲ့ဒီဖဲချမ်းမှာကတော့တိုက်ပွဲတစ်ခါမှအစအနတိန်ပြနေပိုင်းအခုချိန်ထိပေါ့နော်တိုက်ပွဲတစ်ချိန်တစ်ခါမှမရှိပါဘူးအခုလည်းမရှိဘူးပေါ့နော်ဟုတ်
ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။လီခူပရာကြီးရွာဟာဆီယာနာသိန်းတဲ့ကာလတစ်လျှောက်လုံးမှာတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ရှောင်နဲ့ဒေသခံတွေနေထိုင်တဲ့ကြီးရွာတရွာဖြစ်ပါတယ်။စစ်ကောင်စီဘက်ကလေရင်နဲ့၃ချိန်ထက်မနည်းအကြောင်းမရှိဘဲနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စာတင်ချောင်းနဲ့နေအိမ်တချို့ပျက်စီးသွားတဲ့အကြောင်းဒေသခံတွေရဲ့ပြောဆိုချက်ကိုကိုးကားပြီးဒေသရင်းသတင်းတွေကလည်းရေးသားဖော်ပြပါတယ်။လက်နက်ကင်တုံးလိုင်းအင်အားကောင်းတဲ့ကရင်နီပြည်နယ်တစ်ခွမှာစစ်ကောင်စီကစစ်ကြောင်းထိုးပြီးအပြင်းထန်တိုက်ခိုက်နေကြတာပါတိုက်ပွဲတည်ငြိမ်တဲ့ကာလမှာလည်းစစ်လေရင်တွေမကြမကြပြန်ဝဲသလိုလက်နက်ကြီးတွေလည်းမကြခဏပစ်ခတ်ပါတယ်အခုတလောတိုက်ပွဲတည်ငြိမ်နေတဲ့လွိုက်ကော်နဲ့ဒီမိုဆူနေပင်မှာတော့လက်နက်ကြီးပစ်ခတ်တဲ့တွေမကြမကြကြားရသေးပဲလို့ဒေသခံတူကပြောပါတယ
်ဒီတပန်းတော့ငယ်တယ်လို့ပြောမှာပေါ့နော်လက်နက်ကြီးတော့ခံခါတော့ကြားရတယ်တိုက်ပွဲတော့ဟိုမကြမိဘူးပေါ့နော်ဒီမိုဆူလိုက်ကော်ပေါ့
လက်တလောဒေသအခြေအနေနဲ့တည်ငြိမ်နေတဲ့ဒီမော့ဆူမြို့နယ်ရဲ့ငွေတောင်ကြီးရွာမှာတော့တချို့သူတွေကနေရပြန်လာနေတာရှိပါတယ်။ဒါပေမဲ့ဒီမော့ဆူမြို့ပေါ်တွေကုန်းတာကြီးရွာနဲ့တောင်ငန်ခါကြီးရွာတွေကတော့နေရမပြောင်းနိုင်ကြသေးဘူးလို့ဒေသခံတဦးကအခုလိုပြောပါတယ်
။မြို့ပေါ်တော့လောကနေလို့မရသေးဘူး။ငွေတောင်ထီတော့ပြန်နေကြပြီနေနိုင်မဲ့လူက၃-၄အိမ်လောက်ပဲရှိသေးတယ်။မြို့ပေါ်ကဒီတိုက်ပွဲတော့မကြတော့တာတော့နည်းနည်းကြာပြီဖြစ်ပေမဲ့မြို့ပေါ်မှာကသူတို့ထောင်နေမိုင်းရနေနေညာတော့လေအဲ့ဒါမပြန်လာခိုင်းဘူးပြည်သူတွေလည်းမပြန်လာရေဘူးဒီမော့ဆိုမှာဆိုရင်တော့အဲ့ဒီဒီမော့ဆိုမြို့ပေါ်ရဲ့နောက်ဒေါငါခါဒီမော့ဆိုနဲ့ကလည်းဆိုရင်တော့အဲ့ဒီဒေါငါခါကောက်တာဖဲလောက်ပြန်လာလို့မရသေးဘူးပေါ့နော်တိုက်ပွဲတော့အဲ့ဒီဒီမော့ဆိုနဲ့ဒေါငါခါတော့မကြားတာနည်းနည်းကြာပြီဒါပေမဲ့လည်းပြည်သူတွေကဘယ်လိုမှမပြန်လာရေဘူးကိုယ်အိမ်တော်မှကိုယ်ပြန်လာမကြည့်ရကြအောင
်စစ်ကောင်စီတပ်တွေတပ်ဆွဲနေထိုင်လှူရှားခဲ့တဲ့နေရာတဝိုက်မှာမြေမြုံမိုင်းတွေနဲ့စစ်လက်ကျန်ပစ္စည်းတွေရှိတာကြောင့်ရွာသူရွာသားတွေနေရမပြန်ရဲကြသေးဘူးလို့ပြောပါတယ်ဒီလိုဒေသတည်ငြိမ်တဲ့အချိန်မှာရွာကန်တွေနေပြန်ပြီးတော့လိုအပ်တဲ့ပစ္စည်းတွေပြန်ယူရင်းနဲ့မြေမြုံမိုင်းတွေနေမိပောက်ကွဲပြီးတော့ထိခိုက်သေးဆုံးတဲ့ဖြစ်စဉ်တွေလည်းဒီမော့ဆူမြို့နယ်မှာမကြာခဏဖြစ်ပွားနေတာပါမြေမြုံမိုင်းတွေရှင်းလင်းဖယ်ရှားရင်းနဲ့မိုင်းပောက်ကွဲလို့သေဆုံးသွားတဲ့သူတို့တပ်ဖွဲ့ဝင်10ခန်းထက်မနည်းရှိသွားပြီလို့ဒီမော့ဆူပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူက VOA ကိုပြောဆိုပါတယ်ရှင်